ထိုင်းမြန်မာနယ်စပ်မဲဆောက်မြို့တောင်ရင်မြစ်အနီးမှာထိုင်းလူမျိုးရေးတပ်ဖွဲ့ကမတင်ငါဘွေရကားစီးကိုရပ်တန့်ဆစ်ဆီးခဲ့ရမှာထိုင်းလူကုန်ကူးတဲ့သူတွေတာလီဘန်မိုးရီနဲ့အုပ်ပြီးတော့ခေါ်လာခဲ့တဲ့မြန်မာနိုင်ငံသား14ယောက်ကိုဖမ်းဆီးပြီးခဲ့ပါတယ်ဒီကြောင်ပြည်စုံကိုတော့ထိုင်းရှိဆိုင်သတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အမှတ်တိဖြစ်ပြေကြရာမီကမြန်မာနိုင်ငံသားတွေကူးလာတဲ့တင်စိတ်တွေနဲ့အမိတဝိုက်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေအပါအဝင်အဖွဲ့စုံကစစ်ဆေးမှုတွေလုပ်ခဲ့ရမှာအေဒီလာ၂ရက်နေ့မနေ့အစောကြီးမှာတော့တယ်လီဖုန်းမိုးပါစာတွေအုပ်ပြီးမြန်မာနိုင်ငံသားတွေကိုဖွဲ့ပြီးလူမောင်ကိုတဲဆောင်လာတဲ့ကားတစ်စီးကိုစစ်ဆေးရင်းဖမ်းဆီးခဲ့တာပါကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသား14ဦးဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပြပါတယ်
ဒီနေ့2022ဧပြီလ2ရက်နေ့မနေ့အစောပိုင်း9နာရီကျော်လောက်ပါကျွန်တော်တို့မဲဆောက်မြို့တောင်မြင့်ကန္နာပါမတင်ကားပွဲရာတစ်ကကားတစ်စီးပေါ်မှာတရားမွန်မြန်မာ14ယောက်ဖမ်းဆီးကြပြီတရားမွန်မြန်မာ14ယောက်ကတင်ဆောင်လာတဲ့ကားကိုလူမျိုးကိုရမတင်ကားလို့ဖြတ်သိမ်းလိုက်တဲ့အချိန်မှာအဲ့မှာတရားမွန်မြန်မာ14ယောက်ဖြတ်ကြည့်ပြီးတော့ဖမ်းဆီးရမိပါသူတို့ကိုကိုပူစိန်တွေပဲဖြတ်သိမ်းတဲ့ကံမှာတော့သစုံတရားဒီကိုဖိနဲ့ပတ်သက်ပြီးမတင်ကားကြီးကကျမကြီးမတင်ကားကြီးအခြေအနေတော့မတွေ့
ကားပေါ်မှာမိုးပါကားကြီးနဲ့ဖုံးကွယ်ပြီးလိုက်ကန်လာတဲ့မြန်မာနိုင်ငံသားတွေဟာသမုတ်ပရာကန်ပြည်နယ်ပြီးသွားပြီးပယံလုတ်လုတ်ကန်ဖို့အတွက်လူပွဲစားတွေကိုဗန့်ဝင်12,000တိပေးခဲ့ကြရလို့ဆိုပါတယ်ပြီးခဲ့တဲ့မတ်လထဲမှာတော့မြန်မာနိုင်ငံသား1600လောက်နဲ့လူပုံကူးတဲ့လူပွဲစား17ယောက်လောက်ကိုဖမ်းမိခဲ့ကြအောင်ဦးမိုးကျော်ကဆက်ပြောပြပါတယ
်2022မတ်လထဲမှာကျတော့1600လောက်ပဲအဖမ်းခံရတယ်အပွဲသားစုစုပေါင်းကတော့18ယောက်ဖမ်းမိတယ်မှတ်လာတယ်လူပွဲသားလူမောက်ကို18ယောက်ဖမ်းမိပြီးခဲ့တဲ့2020ဇန်နဝါရီလတုန်းကမြန်မာ4,000ကျော်ဖမ်းခံရတယ်နောက်ဖေဖော်ဝါရီလထဲမှာတရားမွန်မြန်မာ5,000ကျော်ဖမ်းခံရတယ်နှစ်ရပေါင်း10,000လောက်ဖမ်းခံရတယ်
2021ခုနှစ်အတွင်းထိုင်းနိုင်ငံနဲ့အထောက်အထားနဲ့ဝင်လာတဲ့နိုင်ငံသားသား6,000ကျော်ဖမ်းဆီးခံရပြီးဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။အဖမ်းဆီးတွေများနေပြီးမဲ့လူပုံကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ရှိနေသေးမှုကိုဗစ်ကရောဂါထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံတွင်လူပုံကူးမှုတွေကိုထိထိရောက်ရောက်အရေးယူဆောင်ရွက်နိုင်ဖို့အတွက်ပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်။